ကရတမကဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟေသာနယူးယောက်ကိုခန့်မဲ့လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။လက်ရှိကရတမကမှာတာဝန်ထမ်းဆောင်နေတဲ့သမ္မတကြီးနစ်ကီဟေလီရဲ့နေရာမှာဟေသာနယူးယောက်ကိုအစားထိုးမှလို့သမ္မတထရမ့်ကသတင်းတော့တွေကိုမနေ့တောက်ကြနေတော့ငါပဲပြောခဲ့တာပါ။သမ္မတကြီးနစ်ကီဟေလီကဒီနှစ်ကုန်ရင်ကရတမကကသူ့ရဲ့တာဝန်တွေကိုအဆုံးသတ်မယ်လို့အော်တိုဘလာတော့ကပြောထားတာရှိပါတယ်။တမတ်ကြီးအစ်စ်အခုဖြစ်လာမဲ့ဟေသာနယူးယောက်ကသတင်းလောကကလာတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာ2019ခုနှစ်ဧပြီလတုန်းကစပြီးတော့လှုပ်လှုပ်ခဲ့တဲ့သူပါ။ Fox ရုပ်မြင်သံကြားသတင်းဌာနရဲ့မနေ့ပိုင်းအစီအစဉ်မှုအဖြစ်လှုပ်ခဲ့သူဖြစ်ပြီးသူ့ရဲ့အစီအစဉ်တွေကိုတမတ်ထရမ့်ကလည်းပုံမှန်ကြည့်ရှုတယ်လို့ဆိုပါတယ်။တောက်ကြနေမှာတမတ်ထရမ့်ကအစ်စ်ခန့်မယ်လို့ကြေညာခဲ့တဲ့နောက်ထပ်ပုဂ္ဂိုလ်တူရှိပါသေးတယ်သူကတော့ William Barber သူကအမေရိကန်နိုင်ငံရဲ့ရှင်းနေချုပ်ဖြစ်အစ်စ်ခန့်တော်မှာပါမကြခင်ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့ဒီသမ္မတဟောင်း George H.W. Bush အစိုးရလက်ထက်မှာတော့သူကရှင်းနေချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပူးသူဖြစ်ပါတယ် William Barber အခုအသက်68နှစ်ရှိပြီးရှေးရိုးစွဲ Republican Party တူလည်းဖြစ်ပါတယ်ရှင်းနေတူလည်းဖြစ်ပါတယ်သူဟာ Republican တွေကရော Democrat တွေကပါလေးစားခံရသူတူဖြစ်တယ်လို့သမ္မတ Trump ကသတင်းတော့တွေကိုမနေ့တုန်းကပြောပါတယ်။ American တရားရေးဝန်ကြီးဌာနရဲ့အကြီးအကဲ Jeff Sessions ကိုပြီးခဲ့တဲ့လတုန်းကသမ္မတ Trump ကနေရာထူးကနေဖယ်ရှားခဲ့ပြီးသူ့ရဲ့နေရာမှာယာယီရှိနေချုပ်ဖြစ် Matthew Whitaker ကိုခန့်အပ်ထားပါတယ်။အခုအဲ့ဒီနေရာကို William Barr ကရှိနေချုပ်ဖြစ်တာဝန်ယူထမ်းဆောင်တော့မှာဖြစ်ပါတယ်။